အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်ကတော့နုပြတ္တာအတုဇာကဏ္ဍကအစီအစဉ်တင်ဆက်သူဒေဇာဖြစ်ပါတယ်ကျွန်တော်ရဲ့နုပြတ္တာအတုဇာကဏ္ဍအစီအစဉ်လေးကိုနားထောင်ပြီးတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်တော်ရဲ့ကဏ္ဍလေးဟာငယ်ရွယ်တဲ့လူငယ်လူရွယ်ကြီးအသက်တာမှာစဉ်းစားကြကောင်းတဲ့အချက်လေးတွေသင်ခန်းစာယူစရာကောင်းတဲ့အချက်ကလေးတွေအတွေးပေါက်စရာကောင်းတဲ့အချက်ကလေးတွေကိုတင်ပြပေးလျက်ရှိပါတယ်ကျွန်တော်ရဲ့အဓိကအရွယ်ချက်ကတော့လူငယ်လူရွယ်ရဲ့ဘဝတတမှာကောင်းမွန်တဲ့ဘဝတတခီကိုရှောက်လန်းနိုင်ပြီးတော့သူတို့ရဲ့ရှေ့လာမယ့်အနာဂတ်ဘဝခီးကိုအကောင်းဆုံးတည်ဆောက်နိုင်ဖို့ရန်အတွက်ခွန်အားပေးဖို့အားပေးဖို့ပဲဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်ရဲ့နုပြတတအတုဇာကဏ္ဍလေးကိုနားထောင်ပြီးတဲ့အတွက်အားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်ပြီးခဲ့တဲ့ပတ်တုန်းကလူငယ်လူရွယ်တွေအသက်တာမှာမိမိကိုယ်ကိုပြဋ္ဌာန်းနိုင်မှုဟာအင်မတန်အရေးကြီးပါတယ်လို့ကျွန်တော်ပြောခဲ့ပါတယ်။ဒီပြဋ္ဌာန်းနိုင်မှုဟာကျွန်တော်ရဲ့ဒီနေ့လက်ရှိဘဝဥစားမကောက်လူငယ်လူရွယ်တွေရှေ့သွားမယ်ရှေ့လျှောက်ရမယ်ဘဝခီးလန်းကိုပါပြင်ဆင်နေတယ်ဆိုတာအင်မတန်သေချာနေတဲ့ကိစ္စတစ်ခုဖြစ်ပါတယ်။မိမိကိုယ်ကိုကောင်းကောင်းမုံမုံမပြဋ္ဌာန်းနိုင်ဘူးဆိုလို့ရှင်တော့ကျွန်တော်ရဲ့ဘဝခီးလန်းဟာအင်မတန်ဝေဝါးနေပါလိမ့်မယ်။ဒါကြောင့်မလို့လူငယ်လူရွယ်တွေအသက်တာမှာမိမိကိုယ်ကိုအကောင်းဆုံးပြဋ္ဌာန်းနိုင်ဖို့အရေးကြီးတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောဆိုဆွေးနွေးခဲ့ကြခြင်းဖြစ်ပါတယ်ဒီကနေ့လည်းဒီအကြောင်းနဲ့ဆက်ဆက်ပြီးတော့ဘဝအသက်တာမှာတကယ်ကိုပြဋ္ဌာန်းပြီးတော့အသက်ရှင်ခဲ့တဲ့လူငယ်တွေရဲ့အကြောင်းကိုလည်းအနေငယ်ထည့်ပြီးတော့ကျွန်တော်ပြောပြခြင်းပါတယ်ခီးတစ်ခုကိုကျွန်တော်သွားတဲ့အခါကျတော့အဲ့ခီးစဉ်တစ်ခုမှာလူငယ်လေးတယောက်နဲ့တွေ့ခဲ့ပါတယ်အဲ့ဒီလူငယ်လေးဟာဆယ်တန်းတော့လည်းစာတော်တယ်စာတော်တော့ဆယ်တန်းအောင်တဲ့အခါမှာကုန်းတွေအများကြီးထွက်တယ်အဲ့တော့မိဘညီကိုမောင်နှမတွေအားလုံးကဝိုင်းပြောကြနော်ဆေးချောင်းတက်ပြီးတော့ဆရာဝန်လှုပ်ပါလားပါလားအများစုကတော့ဆယ်တန်းအောင်ပြီးတော့ကုန်းတွေအများကြီးထွက်တယ်ဆိုလို့ရှင်တော့ဆေးတက်ကသူမှာတက်ပြီးတော့ဆရာဝန်ဖြစ်စေခြင်းဒါပေမဲ့ဒီလူငယ်လေးကစဉ်းစားငါဘာဝါသနာပါလာလဲငါရဲ့ဘဝမှာငါဘာဖြစ်ချင်တာလဲငါဘလို့အကြောင်းအရာမျိုးကိုတိပြီးတော့အဲ့ဒီအနာနဲ့ပတ်သက်တဲ့အလုပ်ကိုင်းကိုလှုပ်ချင်တာလဲလို့သူစဉ်းစားတဲ့အခါမှာသူကဘာကိုရွေးချယ်လိုက်လဲဆိုတော့စမူလမှုပညာကိုသူကရွေးချယ်လိုက်ပါတယ်။အဲနဲ့သူကအင်ဂျင်နီယာကျောင်းကိုတက်ဖို့ရန်အတွက်ဆုံးဖြတ်ချပြော့မိဘညီကိုမောင်နှမတွေအားလုံးကဝိုင်းပြော့နေတဲ့ကြားနေပြီ။ကျွန်တော်ကဒီဆေးပညာကိုသင်မယ်ဆိုရင်တော့စိတ်ပါမှလည်းမဟုတ်ဘူး။ဘလို့မှကျွန်တော်တွေ့တော့ဖြစ်နိုင်မှာမဟုတ်ဘူး။ဒါမှမဟုတ်ကျွန်တော်ကစမူလမှုအင်ဂျင်နီယာပညာရပ်ကိုပဲကျွန်တော်သင်ကြားပွင့်အတွက်ဆုံးဖြတ်လိုက်ပါတယ်ဆိုပြော့သူ့ရဲ့ဆုံးဖြတ်ချက်နဲ့သူ့ရဲ့ဆွေမျိုးမိဘတန်ဝန်သူကတုံ့ပြန်ပြီးတော့ပြောခဲ့။အဲ့ဒီဆုံးဖြတ်ချက်နဲ့သူအဲ့လူငယ်လေးကနိုင်ငံရဲ့ခြောက်သွားပြီးတဲ့အခါမှာဒီပညာရည်တူသွားတင်ကြတယ်။နိုင်ငံရဲ့ချောင်းမှာရှိတဲ့အင်ဂျင်နီယာတက်ကသူတို့ခုမှသွားပြီးတော့အင်ဂျင်နီယာပညာရည်တူသွားတင်ကြတယ်။၄-၅နှစ်လောက်ဒီပညာတွေကိုတင်ကြားရင်းနဲ့မိမိနိုင်ငံနဲ့ဝေးတဲ့နိုင်ငံရဲ့ချားတို့ခုမှသွားလာလောက်ကိုင်းနေနေသူဟာအိမ်အောင်လဲကြခဲ့ပါတယ်။ဘွဲရတဲ့အခါမှာကျတော့လှုပ်လှုပ်ဖို့ရန်အတွက်ဖြစ်လာပါတယ်။နိုင်ငံသားမှသွားပြီးတော့ကျောင်းတက်နေတဲ့ကျောင်းသားကျောင်းသူချင်းအိမ်အောင်လဲကြပါတယ်။ဆိုတော့ကျောင်းပြီးတဲ့အခါမှာသူတက်ထားတဲ့ပညာနဲ့လုံငန်းကိုင်ကန်တွေဆက်လုပ်ဖို့ရန်အတွက်ဖြစ်လာ။ဆိုတော့အဲ့ဒီခါမှာအလုပ်ကိုရွေးချယ်တော့ဘယ်လိုလဲ။ဘယ်လိုမျိုးလုပ်ကြမှာဆိုတော့တာမန်သဘောနဲ့သုံးသက်ကြည့်လိုက်မယ်ဆိုရင်တော့ तू ကတကယ်ဝါသနာပါလို့ဒီအင်ဂျင်နီယာပညာကိုသင်ယူခဲ့တယ်။ဆိုတော့ तू အခုအလုပ်လုပ်မယ်ဆိုဒီပညာနဲ့အလုပ်လုပ်ဆရာအကြောင်းရှိ။ဒါပေမဲ့အင်မတန်ထူးဆန်းမှုခေါင်းလဲ။အဲ့လူငယ်လေးကဘာလုပ်ဖို့ရွေးလိုက်လဲဆိုတော့မိသက်သမားလုပ်ဖို့ရန်အတွက်ရွေးချယ်လိုက်။ကျွန်တော်အံ့ဩတယ်။မေးကြည့်တယ်ဘယ်လိုဖြစ်လို့လဲနော်။မိဘတွေကတက်ခိုင်းတဲ့ဝင်ငွေကောင်းနိုင်မဲ့ဟလားဂုံတိတ်ခါရှိနိုင်မဲ့ဟာလူမြင်မှာတင့်တယ်စီမဲ့ဆရာဝန်တယောက်တောင်မှ तू ကညင်းပယ်ပြီးတဲ့အခါမှာ तू ဝါသနာပါတဲ့ဒီပညာရက်ကိုသင်ဖို့ရွေးချယ်ဒါပေမဲ့ तू အလုပ်တကယ်လုပ်မယ်လို့ရွေးချယ်တဲ့အခါကျတော့မိသက်သမားဘာဖြစ်လို့လဲလို့ကျွန်တော်မြင်တော့ကျွန်တော်ရတဲ့ဒီ9နှစ်တာကာလအတွင်းမှာကျွန်တော်ဖြတ်တန်းလာတဲ့ကြုံတွေ့ရင်ဆိုင်လာတဲ့အခြေအနေတွေပြဿနာတွေနဲ့ကြောင်းတိုင်နဲ့ရုန်းကန်ခဲ့ရတာနဲ့အဲ့ဒီကာလအတွင်းမှာကျွန်တော်ခေါင်းထဲမှာရောက်နေတာကျွန်တော်လူတွေကိုအကျိုးပြုခြင်းနဲ့တဲ့အဲ့တော့လူတွေကိုကယ်တဲ့အလုပ်ကိုကျွန်တော်လုပ်ချင်တယ်တဲ့ကျွန်တော်စိတ်ထဲမှာအဲ့လိုဖြစ်လာတာတဲ့အဲ့ဒါကြောင့်မလို့ဘာလုပ်ရင်ကောင်းမလဲလို့ကျွန်တော်စဉ်းစားတယ်เนาะကျွန်တော်ကအင်ဂျင်နီယာနဲ့ဘွဲ့ရတာအတွက်ဒါနဲ့ဆက်ဆက်တဲ့လုပ်ငန်းတစ်ခုလုပ်မယ်ဆိုရင်လာစာကောင်းကောင်းရနိုင်မှာပေါ့เนาะဒါမဲ့ကျွန်တော်ကအဲ့လိုလုပ်ဖို့အတွက်ဟိုစိတ်အာသီးသားနေဝါပြီးတော့လူတွေကိုကယ်တဲ့အလုပ်ကိုကျွန်တော်လုပ်ချင်တဲ့အတွက်ကြောင့်မလို့မိသက်သမားတယောက်လုပ်ပြရင်အတွက်ကျွန်တော်ရွေးချယ်ပြီးတော့မိသက်လုပ်ခဲ့ပါတယ်ဆေးကြောင်တက်ဖို့ညင်းတယ် အင်ဂျင်နီယာဘာသာရက်ကို456နဲ့ပတ်စံနေအကုန်ကြခံပြီးခက်ခက်ခဲ့တင်ဒါမဲ့အလုပ်လုပ်ဖို့ရွေးချယ်တဲ့အခါမှာကျတော့မိသက်သမားတယောက်ဖြစ်ဖို့ရန်အတွက်သူကရွေးချယ်ခဲ့အခုအဲ့လူငယ်လေးဟာသူ့ရဲ့လုပ်ငန်းငွေမှာပျော်ရွှင်ဝမ်းမြောက်စွာနဲ့လူသားတွေရဲ့အသက်ကိုကြိုးစားပြီးတော့ကဲတင်နေတယ်ဆိုတာကျွန်တော်တွေ့ခဲ့ရဆိုတော့လူဘဝကြီးမှာအင်မတန်မှအကွေအကောက်များလာပါတယ်ကျွန်တော်တို့မထင်မှတ်တာကျွန်တော်တို့မထင်ထားတာတွေလဲဝုံငနေကျွန်တော်ရဲ့ရှောက်မဲ့ဘဝအလန်းကြီးမှာဝုံငနေဝုံငနေတွေ့လာတယ်ဒါပေမဲ့အဲ့လိုဖြစ်လာနိုင်တဲ့အခြေအနေတွေမှာမှကျွန်တော်တို့ကကျွန်တော်ရဲ့ဖြစ်တည်နေတဲ့ဘဝနဲ့ကျွန်တော်ရဲ့ရည်မှန်းချက်နဲ့ကျွန်တော်တို့ကချိန်ဆပြီးတဲ့အခါမှာဆုံးဖြတ်ချက်တွေမှန်မှန်ကန်ကန်ချနိုင်မှုအရေးကြီးပါတယ်ဒီလူငယ်လေးရဲ့အသက်တာမှာဆိုလို့ရှိရင်လာသူကအခြေအနေတွေကိုသူအမျိုးမျိုးရှိတဲ့နေရာနေပြောနော်အားလုံးသူကစဉ်းစားဆုံးဖြတ်ပြီးဆေးတက်ကသူတက်မယ်ဆေးကြောင်းဖြစ်ရင်လည်းငါနဲ့တော့ကြိုက်မှာမဟုတ်ဘူးငါမလုပ်ဘူးအင်ဂျင်နီယာဘာဝါသနာမှာပါလို့မဟုတ်ဝါသနာပါတယ်ဒါပေမဲ့အလုပ်လုပ်တဲ့အခါကျတော့သူ့ရဲ့အတွင်းစိတ်ထဲကနေပြောတောင်းဆိုနေတာလူတွေရဲ့ဟိုကဲတင်ပါဆိုတော့လူတွေကဲတဲ့လုပ်ကိုသူလုပ်ချင်တယ်အင်ဂျင်နီယာဘာသာရဲ့နဲ့သူသွားလုပ်မယ်ဆိုတိုက်ဆောက်မလားဟိုဆက်ကရိယာတွေပြင်ဆင်မလားဒါရရဲ့လူကဲတာမဟုတ်ဘူးလို့သူ့စိတ်ထဲမှာခံစားတော့လူတွေကိုပြီးပြီးပြင်းပြင်းကဲကျင်တဲ့အတွက်ကြောင့်မလို့မိသက်သမားကိုဘောပေါ်ယူတိတ်ပျော်ရွှင်တယ်ဒီသူ့ရဲ့ဘဝမှာကျွန်တော်ပျော်တယ်တဲ့ဟာကျွန်တော်ကြည့်ပြီးတော့သူ့ရဲ့နုပြုံမှုသူ့ရဲ့လန်းဆန်းမှုနဲ့သူ့ရဲ့ပီတိကိုတွေ့ရတဲ့ခါမှာဝမ်းသာဆိုတော့ဘာလို့ဒီလဲကျွန်တော်တို့ရဲ့ဘဝတက်တာမှာကျွန်တော်တို့ပျော်ရွှင်ဝမ်းမြောက်စွာနဲ့အလုပ်လုပ်ရတယ်အဲ့ဒီအလုပ်ကနေပြီးတော့ရတဲ့လှုပ်အားကနဲ့သူ့ရဲ့မိသားစုကိုကျွေးမွေးစောင့်ရှောက်ပြီးတော့မိသားစုတစုကိုစောင့်တည်နိုင်နေတယ်ကျွန်တော်တို့ရဲ့ဘဝတက်တာမှာဘာများတခြားလူအုံးမှာလဲလို့ပြောတယ်သူ့ရဲ့စကားတွေကျွန်တော်ကြားရောင်းပြီးတဲ့ခါမှာကျွန်တော်လည်းပီတိကိုမျှဝေခံစားပါတယ်အဲ့တော့မိမိကိုယ်ကိုပြထန်းွားတဲ့လူငယ်လေးရဲ့ဘဝတက်တာပါပဲအဲ့တော့ညင်းတဲ့တာညင်းတယ်ခေါင်းညှိတဲ့တာခေါင်းညှိတယ်လှုပ်တဲ့တာကိုကျွန်တော်လှုပ်တယ်အဲ့ဒီလူမျိုးနဲ့သူ့ရဲ့ဘဝကိုသူဖြတ်သန်းပြီးတော့သွားတဲ့အခါမှာအင်မတန်ပျော်နေတဲ့လူရဲ့အတက်ကိုကယ်တင်နေတဲ့မိသက်သမားလေးရဲ့ဘဝကိုကျွန်တော်တွေ့ရပါတယ်လောကမှာအင်မတန်ကောင်းတဲ့အလုပ်လို့သတ်မှတ်ထားတဲ့အလုပ်တွေအများကြီးရှိပါတယ်လူတိုင်းလူတိုင်းအဲ့ဒီအလုပ်တွေပဲလုပ်နေမှာဆိုရင်တခြားအလုပ်တွေကတော့ကြံမှာမဟုတ်တော့ရှားဝင်နေပြီပဲဖြစ်နေလို့လည်းမဖြစ်ပါအင်ဂျင်နီယာတွေကြီးပဲဖြစ်နေလို့လည်းမဖြစ်ပါမိသက်သမားလည်းရှိဖို့လိုပါတယ်ကြက်ချင်းကြီးလှုပ်သားများလည်းရှိဖို့လိုပါသေးတယ်တခြားသောလုပ်ငန်းဆောင်တာတွေလုပ်ဖို့အတွက်လူတွေလည်းရှိနေသေးဖို့လိုအပ်ပါသေးတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ဘဝကိုပြဋ္ဌာန်းတဲ့အခါမှာလည်းအင်မတန်စဉ်းစားရကောင်းတဲ့လူငယ်လေးတစ်ယောက်ရဲ့ဘဝအတ္တတားလေးကိုကျွန်တော်ဒီမှာမိမောင်းထိုးပြီးတော့ကျွန်တော်ရဲ့နုပြိုတတ္တအတုရာကဏ္ဍမှာနားဆင်နေကြတဲ့လူငယ်တွေကိုပေါ်ပြပေးလိုက်ပါတယ်ကျွန်တော်တို့ရဲ့တက်တာမှာလည်းစဉ်းစားဆင်ခြင်ပြီးတော့ကျွန်တော်တို့ရဲ့ဘဝတွေကိုအကောင်ဆုံးပြဋ္ဌာန်းနိုင်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သရင်ပဲဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်လေးကိုရနာပါတော့မယ်နားဆင်နေကြတဲ့နားဆင်သူပရိသတ်အပေါင်းကိုလည်းအထူးပဲကျေးဇူးတင်ရှိပါတယ်နောက်လာမယ့်အပတ်များမှာလည်းကျွန်တော်တို့ရဲ့နုပြတက်တာအတုဇာကဏ္ဍလေးကိုစောင့်မျှော်ပြီးတော့နားထောင်ပေးကြပါအောင်လို့ပြောရင်းနဲ့ကျွန်တော်ရဲ့အစီအစဉ်လေးကိုဒီမှာပဲဆုံးသတ်လိုက်ပါတယ်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာအစကောင်းရေကြောင့်ကန်လို့ရှောင်းပြောင်းလဲခြင်းတွေဖြစ်ပြန်လို့နေပြုပဲလင်းလျောလုံးလုံးတွေ့ချာဘဝရဲ့သိပ်ပဲပဲမှဆောင်းနိုင်လေညာတဆိုးတဲ့သမာတရားတဲ့အတတ်ဖို့ရဲ့မှတမ်းမှုတွေNo more you never go with me today Don't yet be go bien les bien singe Why yet they bear to shada me So gone we ja young can look sha Young le jin rui phie phie lo ni Pyu ga le de mya lo ro dwe cha What yeah David be my shine name le a mya twae so de sama dia che atta pho de man kan mu le along da yin de ko win mi de do yeah phi ko yan le pye sin yin what yeah David du du sha ja me so gone we da young kan lo sha pyan le jin le phi I'm not the soul that's the mafia tent
long lo yin ne kon